မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျလာလာဘွာပူဒူအဲရီယာမှာမြန်မာတွေဥဆောင်တဲ့စာချုပ်စာတမ်းအတုလုပ်တဲ့ဂိုင်းနှစ်ဂိုင်းကိုမလေးရှားလူဝဲမှုကြီးကြပ်ရေးဌာနကဩဂုတ်လ၄ရက်နေ့ကစစ်စီရေးတခုနဲ့နေနေနိုင်ခဲ့တယ်လို့ဗနာမသတင်းဌာနကပြောပါတယ်။အဲဒီဂိုင်းတွေလှုပ်ရှားနေတာနှစ်နှစ်နီးပါးရှိတယ်ပြီးဖြစ်ပြီး2019ခုနှစ်မှလာတဲ့ကေဒါပြည်နယ်ကွာလာမူဒါကမ်းခြေကိုရိုဟင်ဂျာလေတစင်းကန့်ကတ်ခဲ့ပြီးနောက်ပိုင်းအနာပိုင်တွေကချီယခံလိုက်မိခဲ့တာလို့လည်းမလေးရှားလူဝဲမှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒတ်တုခိုင်ရူဇမီ.ကပြောပါတယ်။အဲဒီဂိုင်းတွေဟာရိုဟင်ဂျာတွေနဲ့ရခိုင်မွတ်စလင်တွေကိုအဓိကပစ်မှတ်ထားလုပ်ငန်းဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အသိမှတ်ပြုကပ္ပားမလေးရှားကရိုဟင်ဂျာအဖွဲ့အစည်းတွေရဲ့ကပ္ပားနဲ့လူဝဲမှုကြီးကြပ်ရေး ICAD တွေအပါအဝင်အထောက်ထားကပ္ပားအတူတွေကိုကပ္ပားမျိုးစားပေါ်မူတည်ပြီးမလေးရင်းက30ကနေ150အထိယူပြီးအဲ့ဒီဂိုင်းတွေကဖန်တီးပြတယ်လို့လဲဒတုခါရူဇမီ.ကပြောပါတယ်။တနေ့ကိုဝန်ဆောင်မှုပေးရသူ30က50အထိရှိပြီးတနေ့ကိုစာရွက်စာတမ်းအထောက်အထားအတူ14,000လောက်လင်းလဲဖန်တီးပေးနေတာလည်းဖြစ်ပါတယ်။ဩဂုတ်လ၄ရက်နေ့ကစစ်စင်ရေးမှာတော့မြန်မာ15ယောက်နဲ့ဘင်္ဂလားဒေ့ရှ်တယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအင်ရှင်ကိုတော့ပြည်မြင့်တက်တည်လို့ဖို့စစ်ကောင်စာထုတ်ထားတယ်လို့ပြောပါတယ်။မွတ်စလင်ဘာသာဝင်အများစုရှိတဲ့မလေးရှားနိုင်ငံဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရိုဂျာ3တို့ကိုလက်မခံတဲ့မြန်မာနိုင်ငံတဲကနေထွက်ပြေးလာသူရိုဂျာအများစုလာရောက်လိုတဲ့နေရာဖြစ်ပါတယ်ခင်ဗျ။